ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဌာနေပြောင်းနိုင်တဲ့အခြေအနေမျိုးကိုမြမအစိုးရဘက်ကဆောင်ရွက်ဖို့အပါအဝင်ဒုက္ခသည်တွေဌာနေပြောင်းနိုင်ရေးအတွက်လိုအပ်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကထောက်ပြတောင်းဆိုလိုက်ပါတယ်။ဒီအပေါ်မှာရခိုင်အရေးထက်ထဲဝုံဝုံဆောင်ရွက်နေတဲ့သူတွေလေလာသူတွေကကြိုဆိုလိုက်ပြီးတော့မြမအစိုးရအနေနဲ့ရိုဟင်ဂျာပြည်ထနာကိုကင်တွဲတဲ့နေရာမှာတော့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်ဆိုပြီးထောက်ပြပါတယ်။မတ်သိန်ကီထိုက်ပြောပြပေးပါရှင်
။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအရေးတကပိတ်အစီအဝေးကျင်းပခဲ့ပြီးတဲ့နောက်ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်နိုင်တဲ့အခြေအနေမျိုးဖြစ်အောင်မြမဘက်ကဆောင်ရွက်ပေးဖို့နောက်ဒုက္ခသည်တွေဌာနေပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာကြားသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်သူဦးအေးလွင်ကတော့လုံခြုံရေးကောင်စီရဲ့တိုက်တွန်းချက်တွေအပေါ်သဘောတူပါတယ်။လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအပေါ်မြန်မာအစိုးရဘက်ကလည်းလက်သင့်ခံတဲ့အခြေအနေရှိတယ်လို့သူကအခုလိုပြောပါတယ်
။ကိုဖီအာနန်ကော်မရှင်ရတဲ့ဘက်လွတ်လပ်တဲ့ပြည်တွင်းနဲ့ဓမ္မလိုက်တဲ့စုံစမ်းစစ်ဆေးမှုမှာလွတ်လပ်ပါလေလို့ကျွန်တော်အစီအစဉ်ကလည်းတင်ရပါတယ်။အဲ့လိုလေးရပါတယ်ပြီးတော့တရားဥပဒေအတိုင်းမြန်မာတရားကြီးရေဆောင်ချက်ကိုလိုအပ်တယ်ဆိုတော့ကျွန်တော်တို့ချက်ပြကရှိပါလေခင်ဗျာအဲ့လိုလေးကျွန်တော်ကတော့အသေးစားနိုင်ငံတော်ဘက်ကအတိအမှန်ပြောတယ်ဆိုတာကတော့ဒီတော့ကွန်မရှင်တစ်ခုပဲနိုင်ငံသားကဥပဒေပြညာရှင်တယောက်ဆိုပြီးတော့ပြည်တွင်းကတယောက်နဲ့သူကစစ်စီIndependent Economy in from the low way ဆိုတဲ့ဟိုကော်မရှင်ဖွဲ့မယ်ဆိုတဲ့အချက်ကဒါကိုအတိအမှန်ပြုနေတယ်ကျွန်တော်ထင်ပါတယ်ခင်ဗျာ
နိုင်ငံတကာပညာရှင်တူပါတဲ့ရခိုင်ရေးစုံစမ်းရေးကော်မရှင်ဖွဲ့ဖို့မြန်မာအစိုးရဘက်ကပြောဆိုထားတာကိုမနေ့ကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအတိအမှတ်ပြုပြောဆိုသွားပါတယ်ဒါပေမဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကရောမြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပါမြန်မာအစိုးရဘက်ကပြည်ဝင်ခွင့်ပိတ်ထားတာပါ။ဒါ့အပြင်ရိုဟင်ဂျာတွေဌာနေပြန်ရေးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာကြားသဘောတူညီချက်ကိုအကောင့်ထဲဖော်ရေးကလွယ်ကူလာတဲ့ကိစ္စမဟုတ်တဲ့အကြောင်းဒီထက်ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တဲ့အကြောင်းထောက်ပြသူကတော့တမ်ပတ်ဒီပသုတေသနအဖွဲ့ကိုတီထောင်သူဒေါက်တာခင်စောဝင်းပါ။ဟော
ကွာ။ကျွန်တော်ကတော့စိတ်ဝမ်းနေလို့လုပ်နေတာ။ကျွန်တော်ကဒီဂျူနဲ့ထိုးတဲ့ MOU ကိုလည်းလူချပြရဖို့နော်အဲ့ဒါမကောင်းဘူးဘာကအဖွဲ့တွေကိုဘာကမဲ့အကြည့်ကြီးပြန်ပို့မယ်နော်ဒီဘက်ကလည်းလက်ခံထားပြီဆိုလို့ရှိရင်လူတွေကတော့တော့ဖြစ်နေတာလေနော်နောက်ပြီးတော့လူစုစီဝင်ပြီးတော့ဒီလိုလိုအခြေအနေရှိနေတယ်ဒါကြောင့်လို့ဝိုင်းပြီးတော့လူအားလည်းလိုပါတယ်ဆိုတော့ပြောရမယ
်မြမဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံးကိုအတိအမှတ်မပြုတ်ပေမဲ့လို့လဲဒီဒုက္ခသည်တွေကိုမြမပြည်ပြန်နိုင်ရေးစည်းစစ်လက်ခံမယ်လို့နိုင်ငံတကာကိုကြေပေးထားတာပါဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုမြန်မာခေါင်းဆောင်ပိုင်းကလက်သင့်ခံလို့တယ်လို့လဲကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းပြောဆိုထားတာပါဒါပေမဲ့ကွဲပြားမှုတွေဖြစ်နေတာကမြန်မာအစိုးရနဲ့ရိုဟင်ဂျာဒုက္ခသည်တွေကြားမှာတည်းမဟုတ်ဘဲမွတ်စလင်လူနည်းစုတွေနဲ့ဗုဒ္ဓဘာသာဝင်လူများစုတွေကြားမှာပါရှိနေတယ်လို့သူကထောက်ပြခဲ့ပါတယ်။တမ္ပဝရီသုတေသနအဖွဲ့ကိုတီထောင်သူဒေါက်တာခင်စောဝင်းကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့ထောက်ပြပါတယ
်။ဒီလိုဆောင်ရကျောင်းမယ်ကျွန်တော်ဗျာ to be welcome ဘောနော်ဒီကကျိုးစားမယ်ကိစ္စတစ်ခုပါ။ဟို incremental ဘောချက်ချင်းကြီးရုပ်ကြီးကပြောင်းသွားမယ်ဒါဘလို့မှလမ်းလာမရှိဘူး။ဒါသာသာနဲ့ပြောရမှာပဲလေဆိုတော့ဒီလောက်နဲ့တော့ပြောရင်းဆိုရင်လည်းကိုဒီလောက်ခင်းပြန်ဖို့တော့ပြောင်းလဲမှုရှိလာတယ်ဆိုရင်တော့လေဒီကဒါကျိုးဆိုးရတာပါအဲ့လိုကြောင့်မြင်ပါလေနော်ဒီစာဆက်ထည့်ထားရမယ
်ကုလသမဂ္ဂနဲ့မြန်မာကြားသဘောတူညီချက်ကိုနှစ်ဖက်စလုံးကတရားဝင်မထုတ်ပြန်ပါဘူးဒီသဘောတူညီချက်ကိုထုတ်ပြန်ပေးဖို့ဒုက္ခသည်တွေကိုလက်တင်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောမြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီတို့ကပါတောင်းဆိုခဲ့ပေမဲ့တိခွင့်မရခဲ့တာပါဒါပေမဲ့မကြခင်ကပေါက်ကြားထွက်လာတဲ့ဒီသဘောတူညီချက်ဆိုတဲ့အပေါ်မှာတော့ရိုဟင်ဂျာတွေဘက်ကမကျေနပ်မှုတွေလည်းရှိနေပါတယ်ရှင
်မတ်သိန်ကြီးထိုက်ပါရှင်